အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Fortnite Game တဲ့ Captain America ဆက်ကောင်ပါဝင်လာဆိုတဲ့သတင်း။ Ori 2မြန်မာမှာ online မှာတစ်ဆင့်ဝန်ဆောင်မှုများကိုစုံစမ်းနိုင်မယ်။ Digital Platform ကို Make Safe ဆိုတဲ့သတင်း။ Super Nintendo World Japan ပန်းချံဖွင့်လှစ်မဲ့ရက်အကန့်အသတ်မရှိရွှေဆိုင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ထမောင်းဆုံးသတင်းတစ်ပုဒ်အနေနဲ့ Fortnite Game တဲ့ Captain America ဆက်ကောင်ပါဝင်လာဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Fortnite game မှာ Captain America ဆက်ကောင်ကိုထည့်သွင်းလိုက်တယ်လို့ Epic Game ကကြေညာလိုက်ပါတယ်။အခမဲ့ကစားနိုင်တဲ့ Fortnite game ထဲမှာ Comic ပုံစံ skill တစ်ခုကိုနောက်ဆုံးထည့်သွင်းလိုက်တာပဲဖြစ်ပါတယ်။ Captain America ရဲ့ skill ကတော့ဒေါ်လာ20ကျပ်တင်မယ်လို့သိရပါတယ်။ Captain America ရဲ့ skill မှာနာမည်ကျော်တိုက်ကလည်းပါဝင်ပြီးတော့ game မှာလည်းအလုပ်လုပ်ပါတယ်။ Fortnite ဟာနာမည်ကျော် Comic ပုံစံဆက်ကောင်အခြေခံ skill တွေထောက်ပံ့လေးရှိပါတယ်။ပြီးခဲ့တဲ့ရာသီရဲ့ Battle Pass မှာ Deadpool ကိုထောက်ပံ့ခဲ့တယ်။ဒီနှစ်မှာတော့ Equipment ကိုထောက်ပံ့သွားပါမယ်။ Epic Game ကမနစ်က H4 Skill တွေနဲ့ Avenger Crossover အဖြစ် Marvel ရဲ့ Blast Window နဲ့ Star Lord ကိုရောင်းချထားပါတယ်။ဒါအပြင် DC ဇာတ်ကောင်တွေဖြစ်တဲ့ Harley, Batman နဲ့ Catwoman တို့ကိုလည်းရောင်းချပါမယ်။ဆက်လက်ပြီး Ori 2မြန်မာမှာ Online မှာတစ်ဆင့်ဝန်ဆောင်မှုများကိုစုံစမ်းနိုင်မယ် Digital Platform ကို Make Safe ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Ori 2မြန်မာအနေနဲ့စီးပွားရေးလုပ်ငန်းသုံးဝန်ဆောင်မှုတွေကိုတုံးပြနေတဲ့သုံးဆွဲသူများအတွက်စီးပွားရေးလုပ်ငန်းလိုအပ်ချက်အသစ်တွေလက်ရှိဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးလုပ်ငန်းသုံးဝန်ဆောင်မှုများကိုအချိန်နဲ့တပြေးညီပံ့ပိုးပေးနိုင်ရန်ရည်ရွယ်ချက်ဖြင့် Digital ဝန်ဆောင်မှုသစ်တစ်ခုကို Make Safe ပေးလိုက်ပါတယ်။ Ori 2စီးပွားရေးလုပ်ငန်းသုံးဝန်ဆောင်မှုအခွင့်အမှာ online မှာတစ်ဆင့်တည်လို့ဒီများကိုစုံစမ်းမေးမြန်းနိုင်မယ် online ဝန်ဆောင်မှုနဲ့တုံးဆွဲသူတွေကို Ori 2ရဲ့ထုတ်ကုန်တွေဝန်ဆောင်မှုတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုကိုညီပံ့ပိုးမှုရယူနိုင်ရန်အတွက်မိတ်ဆက်ပေးလိုက်ခြင်းဖြစ်ပြီးတော့တုံးဆွဲသူမှာအဆိုပါပုံစံကိုဖြစ်လိုက်တာနဲ့ Ori 2စီးပွားရေးလုပ်ငန်းသုံးဝန်ဆောင်မှုအဖွဲ့ကနေ၎င်းရဲ့လိုအပ်ချက်တွေအပေါ်မူတည်ပြီးတော့ဝန်ဆောင်မှုတွေကိုပေးအပ်နိုင်ဖို့အတွက်ဆက်သွယ်ပြန်ကြားပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။ Ori 2စီးပွားရေးလုပ်ငန်းသုံးဝန်ဆောင်မှုတွေနဲ့ထုတ်ကုန်တွေဖြစ်တဲ့ကြိုတင်ငွေပေးချေစနစ်အသုံးပြုပြီးမှငွေပေးချေသည့်စနစ်မိုဘိုင်းအင်တာနက်နိုင်ငံရေးခြားသို့ဆက်သွယ်ခြင်းOffice from home ဝန်ဆောင်မှုတုံးဆွဲသူအများအပြားသို့တပြိုင်နက်တည်း message ပေးပို့နိုင်တဲ့ bus sms data pool m2n ဝန်ဆောင်မှုတီးသက် internet တီးသက် internet ဝန်ဆောင်မှုတွေဖြစ်တဲ့တီးသက် internet domestic private lease service international private lease currents international private lease circuits ပြင်ပသော internet အစီအစဉ်နဲ့သက်ဆိုင်ရာအခန်းကဏ္ဍအလိုက်တုံးဆွဲသူရဲ့လိုအပ်ချက်အလိုက်ဆောင်ရွက်ပေးတဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတုံးဆွဲသူတွေအနေနဲ့စုံစမ်းနိုင်မှာဖြစ်ပြီးတော့စုံစမ်းမေးမြန်းထားသူတွေကို Ori 2စီးပွားရေးဌာနမှာစုံစမ်းမေးမြန်းမှုပုံစံလက်ခံရရှိတဲ့အချိန်ရဲ့3နာရီမှ4နာရီအတွင်းပြန်လည်ဆက်သွယ်ဖြေကြားပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ဝန်ဆောင်မှုအတွက် online မှာမေးမြန်းစုံစမ်းနိုင်တဲ့ပုံစံကိုရယူနိုင်ဖို့တုံးဆွဲသူတွေအနေနဲ့ Ori 2 Business Facebook စာမျက်နှာသို့ဝင်ရောက်လေ့လာနိုင်တဲ့အပြင် Ori 2 website မှာလည်းတိုက်ရိုက်ရယူနိုင်မှာပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Super Nintendo World Japan ပန်းချံဖွင့်လှစ်မဲ့ရက်အကန့်အသတ်မရှိရွှေဆိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Universal Studio Japan ဟာ Osaka အပန်းဖြေပန်းချံကိုတိုးချဲ့ပြီးတော့ Mario ပုံစံ Super Nintendo World ဖွင့်လှစ်မှုကိုရွှေဆိုင်ထားတယ်လို့သိရပါတယ်ကိုရိုနာဗိုင်းရပim းကြောင့်ပန်းချံဖွင့်လှစ်မဲ့ရက်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပြီးတော့ဖွင့်မဲ့ရက်အတိအကျကိုကြေညာသွားပါမယ်ဗီဒီယိုဂိမ်းပုံစံဖန်တီးထားတဲ့ပန်းချံကို2020နွေရာသီအိုလံပစ်မတိုင်မီဇူလိုင်လအတွင်းဖွင့်ဖို့ရည်မှန်းထားပါတယ်ကက်ယောကဖြစ်ပွားလာတာကြောင့်အိုလံပစ်ပွဲတော်ကိုလည်း2021အထိနောက်ဆုတ်ထားတယ်လို့လည်းသိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝင်းညို့ပါ